American Bureau Zoo Chicago မြို့မှာမြို့တော်အချို့ရင်းနဲ့ရဲသမဂ္ဂတို့ကြားကာကွယ်ဆေးကိစ္စနဲ့ပတ်သက်လို့သဘောတူညီမှုရတာကြောင့်မြို့တော်ရဲတပ်ဖွဲ့ဝင်တဝက်လောက်ကလာစာမဲခွင့်ယူဖို့အခြေအနေကိုရရှိလာပွဲရှိတယ်လို့ American သတင်းတွေမှာဖော်ပြပါတယ်။ပြည်တော်စုဖက်ဒရယ်ဆိုးဝါမှာအလုပ်လုပ်ကနေတဲ့ဆိုးဝါဝန်ထမ်းတွေနဲ့ကန်ထရိုက်တာဝန်ထမ်းတွေအားလုံးဟာကိုဗစ်ကာကွယ်ဆေးထိုးရမယ်ဆိုပြီးတော့သမ္မတဂျိုးဘိုက်ဒန်ဆိုးဝါကဒီလအစောပိုင်းမှာစီးမြင်ထုတ်ပြန်ထားတာပါ။ဒီစီးမြင်ရဆိုရင်ဝန်ထမ်း100နဲ့အထက်ရှိတဲ့ပုဂ္ဂလိကကုမ္ပဏီတွေနဲ့လည်းသူတို့ဝန်ထမ်းတွေကာကွယ်ဆေးထိုးဖို့ဒါမှမဟုတ်ရင်ရောဂါပိုးမရှိကြောင်းအပတ်စဉ်စစ်ဆေးအတည်ပြုချက်ရယူရမှာဖြစ်ပါတယ်။ချီကာဂိုမြို့တော်ရဲတပ်ဖွဲ့တမကဥက္ကဋ္ဌဂျွန်ကက်တန်ဇာရာဟာရဲရာရှိအနေနဲ့ကာကွယ်ဆေးထိုးဆိုင်ရာစီးမြင်တွေကိုမလိုက်နာဖို့တိုက်တွန်းနေတယ်ဆိုပြီးတော့ကုတ်ခရံတရားရုံးမှာတရားစွဲတင်လာတယ်လို့ချီကာဂိုမြို့တော်ဝန်လော်ရီလိုက်ဖုတ်ကတောက်ကြနေတော့ကကြေညာခဲ့ပါတယ်ရဲတမကရဲ့တုံ့ပြန်ညင်ညာချက်တွေမှာတော့ကာကွယ်ဆေးထိုးမူဝါဒနဲ့ပတ်သက်လို့ရဲဌာနနဲ့မြို့တော်အုပ်ချုပ်ရေးအဖွဲ့တွေကြားညှိနှိုင်းဆဲဖြစ်တယ်လို့ဖော်ပြပါတယ်ဆွေးနွေးညှိနှိုင်းစရာတွေကြံနေသေးပေမဲ့မြို့တော်အုပ်ချုပ်ရေးဘက်ကတစ်ဖက်သက်မူဝါဒအပြောင်းလဲလုပ်ခဲ့တယ်လို့လည်းရဲသမဂ္ဂရဲ့ကြေညာချက်မှာဖော်ပြပါတယ်ဒါကြောင့်မြို့တော်အုပ်ချုပ်ရေးအဖွဲ့ရဲ့ကာကွယ်ဆေးထိုးဆိုင်ရာအမိန့်ကိုဆိုင်းငံ့ထားပြီးဖို့ချီကာဂိုရဲဌာနကပြန်ပြီးတော့တရားရုံးကိုတင်ပြတာဆိုပါတယ်ဒီအတွက်ကြားနာစစ်ဆေးမှုတွေမလုပ်ခင်မှာတော့ရဲသမဂ္ဂဥက္ကဋ္ဌအနေနဲ့ကာကွယ်ဆေးထိုးမူဝါဒတွေကိုမလိုက်နာဖို့တိုက်တွန်းအားပေးတဲ့ထုတ်ပြန်မှုတွေမလုပ်ရဘူးဆိုပြီးတော့ခရိုင်တရားရုံးကတောက်ကြနေမှာအမိန့်ထုတ်ပြန်ထားပါတယ်အမေရိကန်ပြည်ထောင်စုနေရာတော်တော်များမှာရဲဌာနတွေနဲ့သက်ဆိုင်ရာဒေသအုပ်ချုပ်ရေးအဖွဲ့တွေကြားကာကွယ်ဆေးထိုးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးတော့အငင်းခုန်တွေဖြစ်နေကြပါတယ်ချီကာဂိုမြို့လိုပဲနယူးယောက်လော့စ်အန်ဂျလိစ်နဲ့ဆန်ဖရန်စစ္စကိုမြို့တွေမှာလည်းအလားတူအခြေအနေတွေကြုံတွေ့ရတာပါဗျာ